ကမ္ဘာကယောဂဘေးကြုံတွေ့နေချိန်မှာသတင်းသမားတွေသတင်းရယူတဲ့အလုပ်ကိုလုပ်နိုင်ဖို့နိုင်ငံအစိုးရတွေအနေနဲ့အာမခံချက်ပေးဖို့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂအထွေထွေအန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ
် As the pandemic spreads it has also given rise to a second pandemic of misinformation from harmful health advice to wild conspiracy
ကမ္ဘာကယောဂကုသပြန့်နှံ့နေတာနဲ့အမျှဘေးဥပါဖြစ်စေတဲ့ကျန်းမာရေးအကြံပေးချက်တွေနဲ့သတင်းမှားတွေကဆလို့လောက်ကျဖန်တီးတဲ့ဇလန်းတွေအစုံသတင်းတွေဒုတိယကပီးကြီးလိုပြန်နှံ့ထွက်ပေါ်လို့နေပါတယ်သတင်းဌာနတွေကတော့ဒီလိုသတင်းမှားတွေကိုလူတွေမယုံအောင်လုပ်ပေးနိုင်ပါတယ်သတင်းဌာနတွေကသိပ္ပံဆိုင်ရာအချက်အလက်တွေကိုကိုးကားပြီးစနစ်တကျစစ်စစ်ပြီးအချက်အလက်တွေကိုအခြေခံတဲ့သတင်းတွေနဲ့သုံးသပ်ချက်တွေပေးပါတယ်လို့ကုလသမဂ္ဂရင်းမှချုပ်တာရက်စ်ကဗီဒီယိုကနေတင်ပြသွားခဲ့တာပါဒါပေမဲ့ကာယောဂါစာဖြစ်ချိန်ကစလို့သတင်းသမားတွေပေါ်တားမြစ်ပိတ်ပင်ကန့်သတ်တာတွေနဲ့အဖြစ်ဖြစ်အရေးယူတာတွေပုံများလာတယ်လို့လည်းသူကပြောပါတယ်။ virus ကိုထိန်းချုပ်ဖို့အသွါလာကန့်သတ်တာတွေလိုအပ်ပေမဲ့သတင်းသမားတွေသတင်းပြယူနိုင်လောက်အောင်ဒါကိုအလွယ်သုံးစားမလုပ်သင့်ဘူးလို့လည်းသူကပြောပါတယ်။မလာတရံတွေကစလို့ coronavirus ကြောင့်နိုင်ငံပေါင်း23နိုင်ငံမှာသတင်းသမား55ယောက်ထက်မနည်းသေဆုံးခဲ့ရကြောင်းဂျနီဗာမြို့အခြေစိုက်သတင်းလက်ခွဲလှုပ်ရှားမှု press emblem campaign အဖွဲ့ကပြောပါတယ်။